မြန်မာနိုင်ငံကို၄ရက်ကြာခီရောက်ရှိခဲ့တဲ့စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Ripkin ဟာမြန်မာနိုင်ငံရန်ကုန်မှာရှိတဲ့အမေရိကန်ရင်းနှီးမြှုပ်နှံမှုတချို့ကိုတွားရောက်ပြီးတာဝန်သည့်ရင်းနှီးမြှုပ်နှံမှုဆိုင်ရာလိုအပ်ချက်တွေကိုလေ့လာကြည့်ရှုခဲ့ပါတယ်။သူ့ရဲ့အခုခီးစဉ်ဟာအမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံတွင်ပုံမိုရင်းနှီးမြှုပ်နှံဖို့လာရောက်တဲ့အစီအစဉ်ဖြစ်တယ်လို့လည်းသိရပါတယ်။ရန်ကုန်မြို့ကနေကိုသားညုံဦးသတင်းပေးပို့ထားပါတယ်ရှင်။
မော်ဘီမြို့နယ်မှာရှိတဲ့ကြေးရွာတရွာမှာအမေရိကန်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့ Coca-Cola ကုမ္ပဏီကနေပြီးတော့ဒီလူမှုအထောက်အကူပြုလုပ်ပေးနေတဲ့အစီအစဉ်တစ်ခုကိုလက်ထောက်နိုင်ငံရေးဝန်ကြီး Ripkin ကလည်းလာနေတာဖြစ်ပါတယ်။ဒီလက်ထောက်နိုင်ငံရေးဝန်ကြီး Ripkin ကသူ့ရဲ့လေးရကြာခီးစဉ်အတွင်းမှာတော့နေပြီးတော့မှရှိတဲ့ဆွေးရတောင်းဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သလိုပဲအမေရိကန်ရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံထဲမှာဘယ်လောက်ထိလူမှုအထောက်အကူပြုလုပ်ငန်းတွေကိုလုပ်ပေးနေလဲဆိုတာကိုလည်းလည်းလေ့လာမှုတွေလုပ်ခဲ့ပါတယ်။Coca-Cola ကုမ္ပဏီနဲ့ Pepsi မြန်မာတို့ပူးပေါင်းပြီးတော့ကူညီပေးနေတဲ့ဒေသခံလူမှုအတိုင်းဝိုင်းဖွံ့ဖြိုးရေးအစီအစဉ်ချုပ်ကိုလိုက်လံကြည့်ရှုလေ့လာခဲ့တာပါ။အဲဒီမှာတော့ဒေသခံအမျိုးသမီးတွေစုဖွဲ့ပြီးတော့ဦးစီးဦးဆောင်လုပ်တဲ့ငွေစုငွေကြေးလုပ်ငန်းဖြစ်ပြီးတော့အဲ့ဒီအတွက် Pepsi မြန်မာကသင်တန်းပေးပြီး Coca-Cola ကုမ္ပဏီကဒီအစီအစဉ်အတွက်ထောက်ပံ့ကူညီတာဖြစ်ပါတယ်။စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီး Ripkin ဟာဒီကနေ့မှမော်ဘီမှာရှိတဲ့ American Company Coca-Cola စျေးရုံကိုတွားရောက်ကြည့်ရှုပါတယ်။အခု၄ရက်ကြာသူ့ရဲ့ခီးစဉ်ကတော့American Innovation Roadshow တူမြန်မာဆိုတဲ့ခေါင်းစဉ်နဲ့ American စီးပွားရေးကုသလေအဖွဲ့ကိုဥဆောင်လာတာဖြစ်ပါတယ်။ဒီစီးစစ်ဟာ American ပြည်တော်စုရဲ့စီးပွားရေးဖွံ့ဖြိုးမှုဘိုင်းမှာရရှိခဲ့တဲ့အတွေ့အကြုံတွေကိုပြန်လည်မျှဝေဖို့လည်းဖြစ်တယ်လို့လက်ထောက်နိုင်ငံရေးဝန်ကြီး Ripkin က VOA နဲ့တိကျတွေ့ဆုံမေးမြန်းမှုမှာအခုလိုပြောခဲ့ပါတယ်
။ What we're doing right now is under Secretary Kerry's leadership is we are taking companies around the world on what we call the innovation roadshow
နိုင်ငံခြားရေးဝန်ကြီးကယ်ရီရဲ့ဦးဆောင်မှုအောက်မှာလက်ရှိဆောင်ရွက်နေတာကတော့ဘာတဝါမှာရှိတဲ့ကုမ္ပဏီတွေကိုစုစည်းပေးနေတာတခုရှိပါတယ်အဲ့ဒါကို innovation roadshow တီထွင်ဖန်တီးကျန်းစားမှုတွေကိုမျှဝေတဲ့အစီအစဉ်ဖြစ်ပါတယ်အဲ့ဒီအစီအစဉ်ရဲ့အစိတ်အပိုင်းဖြစ်တဲ့ American ပြည်တော်စုမှာရှိတဲ့ပုဂ္ဂလိကကဏ္ဍလုပ်ငန်းတွေနဲ့မြန်မာပြည်တွင်းကစားသုံးသူတွေအပါအဝင်ပုဂ္ဂလိကကဏ္ဍပိုင်းကိုဆက်ဆက်ပေးဖို့ဖြစ်ပါတယ်ဒါအပြင်ကျွန်တော်တို့မှာတွေ့ကြုံရှိတဲ့ဖန်တီးကျန်းစားမှုတွေစွန့်ဦးတီထွင်မှုတွေကိုလည်းဝေမျှပေးဖို့လည်းဖြစ်ပါတယ်
။ဒါကြောင့်လည်းပဲ Mr. Ripkin ရဲ့ခီးစဉ်တွင်မှာမြမနီးပညာကုမ္ပဏီတွေလူငယ်စုထွင်လုပ်ငန်းရှင်တွေနဲ့ပါသူတွေ့ဆုံခဲ့ပါတယ်။တစ်ချိန်တည်းမှာတော့မြမစုရပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ American ပြည်အောင်စုဘက်ကမြမနိုင်ငံတွင်းယင်းနှိမ့်နှုတ်လန့်မှုတွေပိုလုံနိုင်အောင်အခွင့်အလမ်းတွေကိုလည်းဆွေးနွေးတိုင်ပင်ခဲ့တယ်လို့ပြောပါတယ်
။ And I had a chance to have very productive meetings both here in Yangon and then in Naypyidaw as you said.We came with a
ရန်ကုန်မှာတော့နေပြီးတော့မှာပါအတော်လေးရက်လက်ကောင်းတွေရှိတဲ့တွဲဆောင်စီဝေးမှုတွေလုပ်ခွင့်ရခဲ့ပါတယ်ကျွန်တော်တို့နဲ့အတူစီးပွားရေးကိုယ်စားလှယ်တွေပါပါဝင်ကြပြီးအဲ့ဒီထဲကတချို့ကတော့ American ပြည်တော်စုကအကြီးဆုံးကုမ္ပဏီတွေဖြစ်ကြပါတယ်ဒီကမြန်မာအစိုးရခေါင်းဆောင်တွေနဲ့တွဲဆောင်ပြီးရင်းနှီးမြှုပ်နှံဖို့အခွင့်အလမ်းတွေကိုဆွေးနွေးခဲ့ကြပါတ
ယ်တောင်းနေကြတဲ့ဝန်ကြီး Ripkin နဲ့အတူ American ASEAN စီးပွားရေးကောင်စီကကိုယ်စားလှယ်တွေပါပါဝင်လာတာမို့လို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတခြားတွဲဆောင်မှုတွေရှိခဲ့ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပြီးတဲ့နောက်အမေရိကန်ဘက်ကအရေးယူတန်ခတ်မှုအတော်များများကိုဖယ်ရှားတာဆိုင်းငံ့မှုတွေလှုပ်လာတာနဲ့အတူပဲမြန်မာနိုင်ငံတည်းယင်းနှိမ့်နှုတ်လန့်ကြမဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေနဲ့မပတ်သက်အောင်လို့တစ်ဖက်မှာလည်းဒေသခံတွေအတွက်စီးပွားရေးအခွင့်အလမ်းတွေဖွံ့ဖြိုးမှုအခွင့်အလမ်းတွေဖန်တီးပေးနိုင်အောင်လို့အမေရိကန်နိုင်ငံကြီးဌာနကစီးမြင်လက်ညှိုးမှုတွေထုတ်ထားတာရှိပါတယ်ဒါကြောင့်လည်း Mr. Ripkin ရဲ့သူ့ရဲ့ဒီနောက်ဆုံးနေ့မြန်မာခီးစဉ်မှာတော့ Coca-Cola ကုမ္ပဏီကစောင့်ပေးနေတဲ့မြန်မာလူမှုအသက်အဝန်းတွေအတွက်ခွင့်လမ်းများကူညီဆောင်ရွက်ပေးတဲ့ဒီအစီအစဉ်ကိုတွားရောက်လေ့လာကြည့်ရှုခဲ့တာဖြစ်ပါတယ်ခင်ဗျာ